ရှမ်းနယ်ကရင်နီနယ်စပ်မိုးပြဲမြို့အနီးမှာတိုက်ပွဲတွေဖြစ်ပွားနေတာဒီကနေ့ဆိုရင်9ရက်ဇက်တိုက်ဖြစ်နေပါပြီလို့ဒေသခံတွေကပြောပါတယ်။တချိန်ထဲမှာပဲဖဲခုံမြို့နယ်မှာတော့နှစ်ဖက်တိုက်ပွဲမရှိပေမဲ့အရက်သားပြည်သူတွေနေထိုင်နေတဲ့ကျေးရွာတွေကိုလက်နက်ကြီးတွေကြားရောက်ပောက်ကွဲတာတွေရှိနေလို့ထောင်နဲ့ချီတဲ့ဒေသခံတွေဟာဘေးလွရာကိုဆင့်ကဲပြီးတော့ပြောင်းရွှေ့နေထိုင်နေကြရပါတယ်။မိုးပြဲနဲ့ဖဲခုံဘက်ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုကိုဝင်းခန့်မောင်ပြောပြပေးပါမယ်ရှင်။
ရှမ်းနယ်ကရင်နီနယ်စပ်မိုးပြဲမြို့နီးကဆောင်ကန်းကျေးရွာတဝိုက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားဒီကနေ့တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါရယ်ဒီကနေ့ဇူလိုင်လ24ရက်နေ့နဲ့ပါဆိုရင်ဆောင်ကန်းရွာတဝိုက်တိုက်ပွဲဖြစ်နေတာ9ရက်လောက်ရှိပြီလို့လည်းဆိုပါရယ်စစ်ကောင်စီတပ်ဖွဲ့တွေစစ်ကြောင်းထိုးလာတဲ့အတွက်ကရင်နီပူးပေါင်းတပ်တွေနဲ့ထိတွေ့တိုက်ပွဲတွေဖြစ်နေတာလို့အနီနာကျေးရွာကဒေသခံတကူက VOA ကိုအခုလိုပြောပြပါဗျာ။
ဆောင်ကန်းဘက်မှာတိုက်ပွဲဖြစ်နေတာကြကျွန်တော်တို့ရွာလဲဆောင်ကန်းနဲ့ညီရော်လေးဒီတကြောရောတိုက်ပွဲရောအများကြီးဖြစ်နေတော့ပေါ့နော်။ဟုတ်ဒီနေ့တော့ဒီကျွန်တော်ဆောင်ကန်းဟိုမှာဟိုဒီအရှိဘက်ကန်ပူတက်သွားတဲ့လမ်းမှာလဲတိုက်ပွဲဖြစ်တယ်။နောက်ဒီကျွန်တော်ရွာအကျော်မှာတော့တစ်စိတ်တစ်လုံးမှာလဲတိုက်ပွဲဖြစ်နေတယ်ဗျ။လင်းငါရလောက်ကြာတော့ဒီမိုးပြန်းနေတို့ဆင်းလာတယ်ပေါ့နော်။ဆင်းလာတော့အမဆောင်ကန်းမှာလဲတတောင်းနာတယ်။ဆောင်ကန်းကနေတတောင်းနာရဲ့ဆိုမှတင်းသားရဲ့ကျမဒီတိုက်ခံရရှောင်တယ်ပေါ့နော်။တို့ဒီတိုင်းချီနေတယ်ကောင်းသူပေါ့နော်ဒီကောင်းသူတို့တော့ကြားတယ်ကြောက်မှာလေခါလည်းသူစောင်းသူကုံကြောင်းနဲ့တတန်ဆိုတော့ကုံကြောင်းနဲ့တတန်ကားနဲ့ဖြတ်သွားတယ်ခြေချင်းနဲ့ချက်နဲ့ချက်သွားတယ်အခုကျတော့သုံးရက်ဆက်တက်ကိုသူကဒီခြေချင်းနဲ့သွာလာပြီးကြတော့ပေါ့နော
်စစ်ကောင်စီတပ်တွေဟာမိုးပြဲမြို့ကနေဆောင်ကန်းကျေးရွာလမ်းအတိုင်းနေ့စဉ်လိုလိုစစ်ကြောင်းစင်လှုပ်ရှားနေတာမို့ကျေးရွာတော်တော်များများကရွာသူရွာသားတွေရွာထဲမှာမနေရကြတော့ပဲအိုးအိမ်နဲ့ဆုံးခွာပြီးဘေးလွတ်ရာတိမ်းရှောင်နေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီတော့တွင်းလက်တလောတိုက်ပွဲတည်ငြိမ်နေတဲ့ဖဲခုံမြို့နယ်အရှိချမ်းမီစီလောကျေးရွာဘက်မှာလဲစစ်ကောင်စီကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတဲ့အကြောင်းရွာကန်တို့ကပြောပါတယ
်။မင်းညာဖြစ်ဆိုလဲဘယ်ခဲမှပြည်တာတော့မဟုတ်ဘူးကွာ။သူတို့ရောက်ရှောက်ပြည်နေလက်နက်ကြီးတွေစစ်မလို့ရွာထဲမှာစုံလုံးကြတယ်။နောက်ဟိုတောင်ဆောင်ထဲမှာမလုံးပြောလမ်းသေး။နောက်ဘယ်ထုံခဲမှာမလုံးလားစုံလုံးလားမသိဘူး။လက်နက်ကြီးတွေရောက်ပြည်တယ်လေဘယ်ခဲမှမပြည်ဘူးကွာ။ညာချင်းနေ
။ဒီလိုပစ်ခတ်မှုတွေကြောင့်နေတချို့ထိခိုက်ပျက်စီးတာရှိပေမဲ့လူထိခိုက်သေးခြင်းမှုရှိမရှိတော့လောလောဆယ်မသိရသေးဘူးလို့လည်းအဲ့ဒီဒေသခံကပြောပါတယ
်။စနေညကတည်းကလေထုံးလူတွေဒီသူတွေကကလုံးစီဆောင်ကြတော့စီဆောင်စထားမှာသူတို့ကလုံးတော်နေတယ်။နောက်အနောက်ကနေလက်နဲ့ကြည့်ရရရရှောက်ပြီးတော့ဦးအိမ်ကြီးကတချို့သူတို့ရှိပေါ့နော်။ထိခိုက်တဲ့လူရှိမရှိအဲ့ဒါတော့တိကျတော့ကျမတို့လည်းမသိရသေးဘူးကွာ
။ဖဲခုံမြို့နယ်ဘက်မှာတိုက်ပွဲတွေမကြာခဏဆိုသလိုဂျိုးကြားဖြစ်ပွားတာရှိပေမဲ့ဒီအပိုင်းမှာတော့နှစ်ဖက်တိုက်ပွဲမရှိဘဲလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့လည်းသူကပြောပါတယ်ဒီလိုပစ်ခတ်မှုတွေနဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသူရွာသားတွေဘေးလွတ်ရာကိုရှောင်နေရပြီးအချိန်ကြာလာတဲ့အမျှစားရေးတောက်ရေးအခက်အခဲမျိုးစုံလည်းရင်ဆိုင်နေကြရတာပါပစ်ခတ်တံတွေငြိမ်သွားတဲ့အခါမျိုးမှာနေအိမ်တွေစီပြန်လာကြတာရှိသလိုအခြေအနေဆိုးတဲ့အခါဘေးလွတ်ရာကိုထပ်မံတိမ်းရှောင်ကြလိမ့်ရှိပါတယ်ပြီးခဲ့တဲ့လပိုင်းကတိုက်ပွဲပြင်းထန်ခဲ့တဲ့ဖဲခုံမြို့နယ်အနောက်ချမ်းစက်တော်ရွာကျေးရွာဘက်မှာလည်းအခုချိန်ဒီနှစ်ဖက်ပစ်ခတ်တံတွေကြားနေရဆဲပဲလို့ဒေသခံတွေကဆိုပါတယ်။ဒါကြောင့်စစ်ရှောင်တွေအိမ်မပြန်ရဲသေးကြဘူးလို့လည်းဒေသခံတို့က VOA ကိုအခုလိုပြောပါတယ်
။ရဖဲမှာတော့အတန်တွေကြားနေသေးတယ်ချင်းပြန်လို့ပြန်မရဲကြဘူးချင်း။မိတိုင်းတို့လည်းလည်းပြောလည်းနေငယ်အောင်ချင်းဘယ်လိုမျိုးလဲတော့မပြောတတ်ဘူးဘာလဲစနေတောင်ရသွားတဲ့သူကအတန်တွေကြားတယ်တဲ့ရဖဲမှာအတန်တွေကြားတယ်လည်းနေငယ်အောင်လည်းနေပြောတိုက်ပွဲရှိမရှိတော့မသိဘူးနော်အမျိုးအမျိုးတန်ကြားတော့တိုက်ပွဲရှိမယ်လို့တော့ထင်နေချင်းဟုတ်။တောင်စလုံးကလည်းမပြန်ရဲကြားတယ်ဘုံပြောတယ်ချမ်းသာလည်းဟိုမျိုးမိုင်းပြီးမရှင်းသေးလို့မပြန်ရဲဘူးမပြောချင်း။
စစ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကိုင်တော်လှန်လှုပ်ရှားမှုတွေအားကောင်းနေခဲ့တဲ့ကီနီဒေသမှာအခုနောက်ပိုင်းစစ်ကောင်စီတပ်တွေကလည်းလက်နက်အင်အားနဲ့စစ်တီအင်အားတွေဖြည့်တင်းလာတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါ။နေရာနဲ့နှစ်ဖက်တိုက်ပွဲတွေရှိနေတာနဲ့မျှစစ်ပေးဒုက္ခသည်တွေတောင်းနေချီအိုးအိမ်တွေဆုံးခွာထွက်ပြေးနေကြရပါတယ်ခင်ဗျာ။
ဒါကတော့ရှမ်းနဲ့ကရင်နီနယ်စပ်ကစစ်ရေးအခြေအနေသတင်းကိုကိုဝင်းခန့်မောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။